အိန္ဒိယနိုင်ငံအရှိပိုင်းမြန်မာနဲ့နေဆက်ချင်းကနေတဲ့မဏိပူပြည်နယ်ထဲမှာမိတဲလို့ခေါ်တဲ့ကတဲ့လူမျိုးတွေတန်းကူကီတွေကြားဖြစ်ပေါ်နေတဲ့အဓိကယုံနေကြောင့်မတိမငင်ဖြစ်နေခြင်းပါပဲမြန်မာနိုင်ငံဘက်ကနေအိန္ဒိယနဲ့ဝင်ရောက်လာသူတိုင်းကိုအစိုးရကနေဇီဝဆိုင်ရာအထက်လက်မှတ်တမ်းတွေကောက်ယူဖို့လုပ်နေတယ်လို့စက်တပရင်းနဲ့သတင်းတွေမှာဖော်ပြပါတယ်ပြောင်းရွှေ့အခြေချလာသူတွေအတွက်ဒီလိုအချက်လက်မှတ်တမ်းကောက်ယူမှုကနေနောက်မှာသူတို့ကိုအိန္ဒိယနိုင်ငံသားဖြစ်ခံယူလို့မရအောင်သတ်မှတ်ထားတဲ့လက်သက်မခံသူများဆိုင်ရာစီရင်တဲ့ထည့်သွင်းဖို့လည်းဖြစ်ပါတယ်ဒီလိုနိုင်ငံသားဖြစ်လက်ခံမခံမဲ့စီရင်ကောက်ယူမှုနဲ့အတူအိန္ဒိယအစိုးရရဲ့အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်တချို့နယ်စပ် CEO ကာယာမဲ့စီမံကိန်းကလည်းလက်ဆက်တတ်တော်မှာဖြစ်ပါတယ်အခုချိန်ထိကာယာပီ CEO အရှေ့က6မှန်ကျော်ရှိနေပါတယ်တက်နိုင်တဲ့အမြန်ပြည့်အောင်လုပ်ဖို့ဒီစီမံကိန်းတာဝန်ယူလုပ်နေတဲ့ကုမ္ပဏီတွေကိုအစိုးရကညွှန်ကြားပါတယ်ကူကီရီဟာမြန်မာပြည်ဘက်ကနေတရားဝင်လာပြီးတော့မဏိပူတစ်တောမြေတွေကိုပိုင်စီးတယ်လို့ကက်သဲရီကဆွဆွဲပြီးမဏိပူမှာလူမျိုးစုနှစ်ခုကြားအဓိကုန်းတွေဖြစ်ပေါ်နေတာလနဲ့ချီနေပါပြီကူကီရီကလည်းသူတို့မှာနိုင်ငံသားဖြစ်ကြောင်းစစ်စစ်တမ်းရှိတဲ့အတွက်တရားဝင်လာရောက်တယ်ဆိုရက်ပြောတာဟာလှည့်ပြားမှုလို့ပြောပါတယ်ဇူလိုင်လထဲမှာမြန်မာနိုင်ငံကနေတရားဝင်လာရောက်သူက900ကျော်ရှိနေတယ်လို့မကြသေးခင်ကပဲမဏိပူအစိုးရကသတင်းထုတ်ပြန်ပါတယ်အခုလိုတရားဝင်လာသူတွေကြောင့်ကျုံရတဲ့နိုင်ငံတကာတုံ့ပြန်မှုတွေပြန်လက်ရှိပြည်နယ်တွင်းတရားဥပဒေစိုးမိုးမှုရိုက်ခတ်တဲ့အတွက်ဒီကိစ္စကိုဂရုတစိုက်ကန့်တွဲဖြေရှင်းမယ်လို့လည်းပြောပါတယ်